ဆော်ရီအရှိမင်းသားကတရင်းနောက်ဂျမောက်ကချူဂီကိုတပ်ဖို့မိတ်ပေးခဲ့တယ်လို့အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကကောက်ချက်ချခဲ့တာနဲ့ဖတ်သက်ပြီးသူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့တမတ်ဒေါ်ထောက်ကဒီနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့တရားမှာဖြစ်ကြောင်းပြောပါတယ်။ကာလီဖိုးနီးယားကိုသွားဖို့အမေရိကန်ကနေမထွက်ခွာခြင်းသူ့လင်မော်ရောက်တဲ့အခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းတဲ့နောက်တွေကိုပြောကြခဲ့ပါတယ်။နိုင်ငံရေးဝန်ကြီးမိုက်ကွန်ပီယိုနဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။တောက်ကြနေတုန်းကဝါရှင်တန်ပို့သတင်းလာကပထမဆုံးထုတ်ပြန်တဲ့ CIA ရဲ့အကြေဖြတ်ချက်ဟာဆော်ဒီအာရေဗျနိုင်ငံဘက်ကပြောရတဲ့တော့ဆန့်ကျင်ခွဲလွဲနေပါတယ်။ဆော်ဒီအစိုးရရှင်တွေကဒီမှုမှာဆော်ဒီအိတ်ရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ဆာဒါဝရီနေကပြောကြခဲ့တာပါ။ဆော်ဒီထောက်လိုင်းရေးဟာဆော်ဒီအစိုးရပိုင်းနေနဲ့အစမိုးမျိုးကိုတောက်ခဲ့ပြီးတော့ခရှိုကြီးကိုဆော်ဒီကောင်စုဝင်ရုံတက်မှာလောက်ကြံတက်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝါရှင်တန်ပို့သတင်းတော့ခရှိုကြီးဟာဆော်ဒီအိတ်ရှင်မင်းသားကိုဝေဝန်းသူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားခြင်းအစံမိုးမျိုးကဆော်ဒီကောင်စုဝင်ရုံမှာတက်ခံခဲ့ရတာပါ CIA ကဆော်ဒီအိတ်ရှင်မင်းသားနဲ့ညီကိုတော်ဆက်သူအမေရိကန်နိုင်ငံဆိုင်ရာဆော်ဒီတမ်မတ်ခါလစ်ဘင်ဆာမန်နဲ့ခရှိုကြီးတို့ဖုန်းပြောတာပါဝင်သူတို့ထောက်လိုက်သူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ဝါရှင်တန်ပို့ကဆိုပါတယ်သူတို့ညဖုန်းပြောကြစင်မှာခါလစ်ကခရှိုကြီးကိုလိုရတဲ့စာရွက်စာတမ်းတွေကိုအစံမုတ်ကတော်ရီကောင်စုဝင်ရုံမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခရှိုကြီးအသက်ခံမယ်ဆိုတာကိုခါလစ်တိမတိဆိုတာကိုတော့မတိဘူးလို့ Washington Post ကဆိုပါတယ်ခါလစ်ကတော့သူ့အနေနဲ့ခရှိုကြီးနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ်ဆော်ဒီဘက်ကတော့ခရှိုကြီးတွေသုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ